ဖျင်းပြင်းနဲ့မြောက်ဝရီမြို့မှာရှိတဲ့သင်္ကန်းညီနောင်ရဲစခန်းနဲ့စစ်ကောင်စီရဲ့ချင်းမြန်တိုင်ရင်ခမရ395ကိုတိမ့်ပိုက်လိုက်တယ်လို့ KNU နဲ့ PDF ပူးပေါင်းတိုက်ပွဲတွေကပြောဆိုပါတယ်မလ9ရက်မနေ့ပိုင်းကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးမတ်လ10ရက်နဲ့9ရက်နေ့တွေမှာခမရ395နဲ့သင်္ကန်းညီနောင်ရဲစခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ပူးပေါင်းတိုက်ပွဲတွေကပြောဆိုပါတယ်အပြည့်အစုံကိုတော့သတင်းတော်မတ်အေးအေးမှာကပြောပြပေးပါမယ
်ပြည်ပနဲ့မြောက်ရီမြို့နယ်တွေကသင်္ကန်းညီနောင်အခြေစိုက်ခမရ395တိုင်ရင်းကို KNU နဲ့ PDF ပူးပေါင်းတိုက်ပွဲတွေကသိမ်းပိုက်လိုက်ပြီးတဲ့နောက်သင်္ကန်းညီနောင်ရဲစခန်းကိုပါသိမ်းပိုက်ထားကြောင်းလက်နက်တရာကျော်ကိုသိမ်းဆီးထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ကျွန်တော်တို့ဒီ KNU ရဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသင်္ကန်းညီနောင်ကိုပူးပေါင်းဆွေးနွေးတိုက်ခိုက်တာအဲတော့ခလရ395ကိုတော့သိမ်းပိုက်နိုင်ခဲ့တယ်ဒီနေ့မှလည်းကျွန်တော်တို့ဟိုသင်္ကန်းညီနောင်ရဲစခန်းကိုဒီကအော်သိမ်းပိုက်နိုင်ခဲ့တယ်ပေါ့နော်အဲရန်သူကတော့ကျွန်တော်တို့လေကြောင်းပစ်သူနဲ့ဟိုတနေကုန်ဖြစ်နေတာတော့ရှိတယ်။လည်းလည်းဒီလက်နဲ့ငယ်ကတော့ကျွန်တော်သိရတာလည်းလည်းဒီလက်နဲ့ငယ်စုစုပေါင်း100ကျော်သိန်းချင်းရသူတို့ကြည့်ရမယ်အသုံးယူမယ်နောက်ရစကောင်းဆုံးกว่าဝရင်းသုံးကားထွက်ပြီးဆုံးခွာသွားတာလည်းအများကြီးပဲဟုတ်တယ်မင်း။အဲကြောင့်ဟုတ်ကဲ့ကျွန်တော်ကတရေပေါ်လေးရောက်ကြာဆုံးသွားတယ်ဒီငယ်ညာတိုက်ပွဲမှာ။
စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကိုပြင်းပြင်းထန်ထန်လုပ်နေပြီးတိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရတာတွေလည်းဖြစ်နေတာပါပူးပေါင်းတပ်ဖွဲ့တွေဘက်ကတော့စစ်ကောင်စီရဲ့လက်နက်ကြီးကြောင်းလို့ပြောဆိုပေမဲ့စစ်ကောင်စီဘက်ကတော့မဟုတ်မမှန်သတင်းအဖြစ်ပြန်လည်ရှင်းလင်းခဲ့ပါတယ်အခုလိုမျိုးခမရ395တပ်ရင်းနဲ့သင်္ကန်းညီနောင်ရဲစခန်းကိုပူးပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့ပြီဆိုပြီးပြောပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး KNU တပ်မ6ထိန်းချုပ်နယ်မြေထဲမှာစစ်ကောင်စီရဲ့ဗျူဟာကျတဲ့စခန်းအတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်ကသိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ
်အဲတပ်မ6နယ်မြေထဲမှာဆိုရင်ကျွန်တော်အစားအနေပြောဟိုဒီတန်ပါကနေပြီးအဝေးချင်းချင်းဒီလိုကြီးနေစခန်းအန်တတော်များများပေါ့နော်ကျွန်တော်အခုဒီလက်ခတ်တောင်ကုန်းသူတိုက်ချီမအောင်ပြပါကုန်းပေါ့နော်အဲ့ဒါတခုကျွန်တော်သိရနိုင်တယ်နောက်တစ်ခုကကျွန်တော်တို့ဒီသူဘုံကိုအခန်းနေနောက်ဒီတက်မ6ထဲမှာပဲဆိုလို့ရှိရင်ကျွန်တော်ကျင်းမျောက6နှစ်ခွာတရာအရင်စခန်းအဲ့စခန်းပေါ့ကျွန်တော်နှုတ်ရရမရဘူးအဲ့ဒါကြီးကအများကြီးပေါ့နော်ကျွန်တော်သိချုံနိုင်ရတာအများကြီးပဲအကင်းကြီးနေမှာစီရတော့ဟိုနေအေးနေရတော့မရှိပါဘူးကျွန်တော်နှီးစင်နေအများတိုက်ပွဲတွေဆက်လက်ပေါ်ဆောင
်အခုဆိုရင်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတချို့လည်းဘေးလွရာကိုထွက်ပြေးနေရပြီးမလ၈ရက်နေ့ကတော့ဒေသခံတချို့ဟာထိုင်းနိုင်ငံမဲဆောက်ဘက်ကနီးစပ်ရာဆွေမျိုးတွေခုံကြီးကျောင်းတွေမှာလာပြီးတော့ခိုးလုံနေကြရတယ်လို့လည်းဒေသခံတဦးကပြောပါတယ
်ထိုင်းဘက်ကခုလာကြတာလေခုလာပြီးတော့ဒီရန်စုမျိုးခုံကြီးကျောင်းတို့နောက်ဒီဘက်ဟိုမြို့ကုန်းကျောင်းဘက်တို့အဲဒီခုံကျောင်းဒီကရင်းခမီးရင်းမီးတဲ့လူတွေဆက်ဆက်ပြီးတော့အလုံးရှိတဲ့လူတွေဒီဘက်မှာလာနေကြတာပါ
ပြင်းပြင်းနဲ့မြောက်ရီမျိုးပေါ်ကဘိုးဘွားတွေခိုလုံရရိတ်တာကိုလည်းလက်နဲ့ကြီးတွေကြားရပေါက်ခွဲတာတွေဖြစ်တဲ့အတွက်အသက်အရွယ်ကြီးသူတွေထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်အခုခါမှာတော့နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေခရီးသွားလာလို့မရေဖြစ်နေကြပါတယ်မြောက်ရီကော်ပိုရိတ်အာရှလမ်းပိတ်ထားတာကလည်း3လကျော်ကြာပြီဖြစ်တယ်လို့ကုန်စည်စီးဆင်းမှုတွေကလည်းကြန့်ကြာမှုတွေဖြစ်ပြီးရန်နာခါရသလောက်ဖြစ်နေပါတယ်ရှင်